ဒီအင်းစိတ်မြို့နယ်မှာဘာသာရေးလူမျိုးရေးလှုံ့ဆော်တဲ့စာရွက်တွေဖြန့်ဝေမှုမှာပါဝင်တဲ့သူတွေကိုဒီအဖွဲ့ဖွဲ့ပြီးတော့စစ်ဆေးနေတယ်လို့သိရတယ်ရှင်။အဲ့ဒီအခြေအနေလေးသိချင်လို့ပါရှင်
။ဖြစ်စဉ်ဖြစ်တဲ့နေ့ပေါ့နော်။ဖြစ်စဉ်ဖြစ်တဲ့နေ့ညပိုင်းမှာကျွန်တော်တို့ကဒီလုတ်ခဲ့တဲ့ပေါ့နော်။သူတွေလုတ်လဲဆိုတဲ့လူတွေကိုမြို့နယ်အုပ်ချုပ်ရေးမှုလို့မြို့နယ်ရဲတပ်ဖွဲ့မှုလို့နဲ့အတူတူကျွန်တော်တို့လွှတ်တော်ကိုယ်စားလှယ်တွေကခေါ်ပြီးတော့မေးမြန်းတာပေါ့နော်။မေးမြန်းပြီးတော့သူတို့ကလည်းဖြစ်စဉ်ကိုသူတို့ပြောပြရင်းနဲ့သူတို့လည်းဝန်ခံတယ်လုတ်တယ်။ဆိုတော့ဒီအခြေအနေကိုပဲကျွန်တော်တို့ကသူတို့ရဲ့ဒီဆူချက်ကိုပဲကျွန်တော်ကနားထောင်ပြီးယူထားတဲ့သဘောပေါ့နော်အဓိကအပိုင်းကတော့ဒီအုပ်ချုပ်ရေးဖွဲ့စည်းတွေဖြစ်တဲ့မြို့နယ်အုပ်ချုပ်ရေးမှုလို့မြို့နယ်ရဲတပ်ဖွဲ့မှုလို့အနေနဲ့သက်ဆိုင်ရာအဖွဲ့ကြီးစင်စင်ကိုသူတို့ကစတင်ပြီးတော့ဒီဖြစ်စဉ်ကိုဥရင်းနဲ့ညီရေးယူပေးဖို့ဆိုသူတို့တင်ကြတယ်ကျွန်တော်တို့ကလည်းကျွန်တော်တို့လုပ်လို့ရတဲ့အပိုင်းဖြစ်တဲ့သက်ဆိုင်ရာလွှတ်တော်ဥက္ကဋ္ဌကြီးတွေစီကိုကျွန်တော်ကစာပို့ပြီးတော့ထူးခြားဖြစ်စဉ်သတင်းပေးပို့ရပေါ့နော်အဲ့တော့နောက်ပိုင်းမှာတော့ဖြစ်စဉ်ဖြစ်ပြီးတော့နှစ်ရက်လောက်အကြာမှာခရိုင်အုပ်ချုပ်ရေးမှုရုံးမှာဒီဖြစ်စဉ်မှာပါဝင်ခဲ့တဲ့သူတွေကိုပေါ်ပြီးတော့စစ်ဆေးဓာတ်တွေကိုစတင်လှုပ်ဆောင်နေတယ်ပေါ့နော်ဟုတ်ကဲ့
ဒီလှုပ်ဆောင်စာတွေကိုဖြန့်ဝေခဲ့တဲ့သူတွေကအုတ်ချုပ်ရေးပိုင်းဆိုင်ရာလူတွေလို့လည်းသိရတယ်ဖြစ်စဉ်ကဘယ်လိုမျိုးဖြစ်ခဲ့တာလဲရှင
်ကျွန်တော်တို့ဒီအင်းစိန်ကန်းနာအလေရက်ကွက်ပေါ့ဗျာအဲဒီမှာလေရက်ကွက်အုတ်ချုပ်ရေးမှုကနေပြီးတော့သူရိုင်းမှုတွေကိုစာရွက်ပေးပြီးတော့ဒီဒီဟာကိုပြုရင်ဆိုင်ကြမလဲပေါ့ဗျာ။စာရှိတဲ့ဒီစာရွက်တွေဝေးတယ်ပေါ့ဒီသတင်းကျွန်တော်တို့ရရှိတယ်လေ
။စာ
ရှိတဲ့အခါမှာကျွန်တော်တို့အလားကိုမြန်မြန်အချွေးမှုအကြောင်းကြားတယ်မြန်မြန်ရတဲ့ဘက်ကအကြောင်းကြားပြီးတော့ကျွန်တော်တို့က၄နိုင်လောက်မှသူတို့ကဒီကိစ္စဖြစ်တယ်ပေါ့ဗျာ။ကျွန်တော်တို့သိရတဲ့အချိန်မှာ၆နိုင်လောက်မှသိရတာပေါ့အဲဒီလမ်းထဲမှာစာရွက်တွေရရှိတဲ့သူတွေကသတင်းပို့နေတယ်ကျွန်တော်တို့သိလိုက်တာပေါ့နော်။ဒီလိုတော့အလားကိုလမ်းဆိုင်လိုက်တဲ့အခါကျတော့တူတူအချွေးမှုကနေပြီးတော့အချွေးရေးဖွဲ့ပြီးဖြစ်တဲ့ရရင်ဘူးတွေလိုက်ဝေနေတယ်ဆိုတော့ကျွန်တော်တို့ကဒါဆိုတော့ကျွန်တော်ဒီညသူ့ခေါ်ပြီးတော့မေးမယ်ဆိုတော့မေးလိုက်တာနော်ဒီလေခါမှာတော့ဒီရက်ခွဲအုပ်ချုပ်ရေးမှုကဘာပြောလဲဆိုတော့အဲသူ့ရဲ့ Viber အားလေးကိုပေါ့နော်ညနေကအနေတိုင်းကောင်းဆောင်ဖြစ်တဲ့သူ့ရဲ့အုပ်ယောက်ကနေပြီးတော့ Viber နဲ့ပို့ပေးထားတယ်ပို့ပေးတဲ့ဟာကဒါကိုသူတွေ့ပြီးတဲ့ခါမှာဒါကိုသူကစာရေးစာရေးလုပ်ပြီးတော့သူ့ရဲ့မှုတွေသူခိုင်းနေလို့ပြောလာပေါ့နော်ဆိုတော့သူ့ရဲ့အုပ်အနေတိုင်းကောင်းဆောင်သူ့ရဲ့အုပ်ကဘာကြောင့်ဒီ Viber ကိုပို့တယ်လဲဆိုတော့ကျွန်တော်ညနေကျတော့ပေါ့ဒီနေ့အုပ်ချုပ်ရေးပို့တယ်ကျွန်တော်ဒီနေ့ခါကျတော့သူကတော့ဒါကလုံခြုံရေးကြီးတော်ကံရရှိလုံခြုံရေးတတိကြည့်ရဖို့ဆိုတဲ့အကြောင်းအရာတစ်ခုကိုပြောတော့အချို့ရင်းမှုအားလုံးမြင်နိုင်တဲ့ Viber tool တွေကိုထည့်ပေးလိုက်တယ်ပြောတာပေါ့ဗျာအဲ့တော့သူတို့ပြောပေါ့ကျွန်တော်တို့ကတော့ဒီလိုမျိုးစာဖို့စာလိုက်တာလည်းတောင်းတာလို့တော့အများကြီးထိတ်လန့်အကြောင်းပြောအောင်စီပူမှုကိုသေတိုးနှုံးဆုံးဖြစ်အောင်အဲဆောင်ရွက်ခြင်းကိုဥပဒေနဲ့ညီရေးယူပေးဖို့ဆိုတဲ့ဟာကလည်းနိုင်ငံတော်စွေးရလက်ပြောင်းထုတ်ပြန်တာဒီကရှိနေတယ်အဲကြောင့်မို့ဒီပြဿနာကိုအဲရေးယူခြင်းပိုင်းကတော့အုပ်ချုပ်ရေးဖွဲ့စည်းအပိုင်းပေါ့နော်ကျွန်တော်တို့ဥပဒေပြည်ဖြစ်တဲ့လွတ်တော်ကိုယ်စားလှယ်ပိုင်းကတော့မျိုးနဲ့မျိုးနဲ့တာဝန်ရှိဆုံးသူတွေအနေနဲ့ပြည်နယ်ဒေသတွေပြည်အောင်ကိုကျွန်တော်ကော်ယူစစ်ဆေးမိမြန်ပြီးထုတ်ဆစ်ချက်တွေတော့ထောင်ထားတယ
်စုစုပေါင်းဘယ်နှစ်ယောက်လဲရှင
်5ယောက်အုပ်ချုပ်ရေးမှုပေါင်းလည်း6ယောက်ပေါ့
အခုလိုဒီအုပ်ချုပ်ရေးပိုင်းမှာပါဝင်တဲ့သူတွေကိုယ်တိုင်ကဒီလုံစော်တဲ့စာတွေကိုဖြန့်ဝေတာမှာကိုယ်တိုင်ပါဝင်ပြီးတော့လုပ်ကြရဲဆိုအဲ့ပုံမှာရောဥွေဖြိုဟန်ရဲ့အမြင်ကဘယ်လိုရှိလဲရှင်
ကျွန်တော်ပြောရရင်ပြည်သားတွေလုံရင်တောင်မှအုပ်ချုပ်ရေးအဖွဲ့အစည်းတွေကလည်းဒီကိစ္စကိုကင်ဆယ်ပြီးတော့ရေးယူတာတို့နော်ရှင်းလင်းတာတို့လုပ်ရမယ့်ဒီခါမှာကိုယ်တိုင်ပြုလုပ်နေလဲဆိုတော့ကျွန်တော်တို့လည်းတော်တော်ပြောရတော့တော်တော်ခက်သွားတယ်ဗျအဲရှင်းပြောသေးရှင်တော့ရက်ွက်အုပ်ချုပ်ရေးမှုတွေကိုလည်းအုပ်ချုပ်ရေးမှုတွေကိုကျွန်တော်ကြားရမယ်ဒါဒီရက်ဒီကိစ္စတွေဖြစ်စဉ်တွေကိုရေးရထားပြီးလုပ်ဖို့အတူတူတူပဲမြန်မာ့အချုပ်မှုတွေဆိုတော့ခရိုင်တို့တိုင်းတို့အဆင့်ဆင့်တော့အုပ်ချုပ်ရေးဖွဲ့စည်းပြန်ပြီးတော့ဒါတွေကိုပြင်ကြားပြီးတော့မှသတိဝိရိယကြီးကြီးနဲ့ဒါကိုအောင်ထင်းဖို့လိုအပ်တယ်အဲ့တော့သူတို့ကိုယ်နိုင်ကဒီတဲကိုပါဝင်ပြီးတော့လှုပ်ရှားနေတယ်ဆိုတဲ့ဟိုကကျွန်တော်တို့လည်းတော်တော်ကြီးပြောတာဖြစ်ပါတယ်ဆိုရင်ပြောလို့ရှိရင်ရက်ကောက်ချုပ်မှုရေးစင်တို့ဒါနိုင်ငံတော်အားစားပေးထားတာလည်းရှိတယ်လေဆိုတော့ရက်တည်မယ်ဆိုလို့ရှိရင်အစိုးရနဲ့သူတို့တကားလည်းရက်တည်ရမှာနော်အစိုးရပဲဒီဖြစ်နေတဲ့ကြောင့်အစိုးရကဒေသတွေကိုတန်ကြီးနေမလို့ပါနဲ့တန်ကြီးနေမလို့ပါနဲ့ဟလာ Facebook ဒီ Viber နဲ့လည်းလာခွာလေ sharing မလို့ပါနဲ့လူတရားဝင်အပြင်အပြင်ပြင်ရထားပြီးသားလုံရင်လည်းပဲဥဒင်းနဲ့ကြီးရည်မယ်ဒီပြင်ရထားပြီးသားဖြစ်တယ်အစိုးရဘက်ကဒါတော့ပြင်ရထားတော့ကိုကိုယ်တိုင်နဲ့ဒီအစိုးရဘက်ကနေပါဝင်နေတဲ့သူဖြစ်ပါနေကြလားလူလုံချင်းအခင်တာအစိုးရကိုမလေးစားလုပ်တာပေါ့ဗျာဟိုမသိလို့မှားတာပဲဖြစ်ဖြစ်တိနဲ့မှားတာပဲဖြစ်ဖြစ်အဲ့ဒါစေတနာနဲ့ပဲမှားမှားပါနဲ့ပဲမှားမှားဒီဖြစ်စဉ်ကိုမလုတ်ပါနဲ့လို့တားထားတာကိုလုတ်ချင်းရတော့ဒါအုပ်ချုပ်ရေးပိုင်းရင်တင်းတင်းမှုပိုင်းအားနည်းချက်ဖြစ်တယ်။ဒါကြောင့်မို့ကျွန်တော်တို့ဒီကိစ္စအပေါ်မှာတော့ကျွန်တော်တို့ကလည်းစတော်ပိုင်းဖြစ်တဲ့အကြောင်းမလို့ဝင်ရောက်ဆွေးနွေးမှုတော့မလုပ်ဘူး။သို့တော်လည်းပဲကျွန်တော်တို့သက်ဆိုင်ရာလွှတ်တော်ဥပဒေကြီးပြည်သူပြင်ဖို့လေ။ဒီကိစ္စကတော့ပေါ်တည်တည်တော့မဟုတ်ဘူးပေါ့နော်။ဒါကြောင့်မို့လို့ဒါတော့ပြည်ဦးရထားပြီးတော့ခံတွေ့ဖို့လိုအပ်တယ်ဆိုပြီးတော့ကျွန်တော်တို့ကတော့ဒီမျိုးကိုကြည့်ကြရတော့ပြောထားပါလိမ့်
။ဟုတ်ကဲ့ပါဦးဝေဖြူဟန် RFA ကကျေးဇူးတင်ပါတယ်ရှင်။